်ခင်ဗျာအခုဒေသမတ်ရှိချင်းမိမြန်မာနိုင်ငံကိုလာမယ်လို့သတင်းတွေထွက်နေပါတယ်ဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့လည်းကြိုတင်သုံးသပ်ကြရလိမ့်ကျွန်တော်လူချင်းတဲ့သဘောဖြစ်ပါတယ်ဒီကိစ္စကဘယ်လောက်ထူးခြားလဲဆိုတော့ပထမဆုံးသုံးသပ်စီချင်ပါတယ်ခင်ဗျာ
I would like to point it out first of all that if this trip is going to happen,
တကယ်လို့ဒီ season တကယ်ဖြစ်လာမယ်ဆိုရင်ဒီသတင်းထွက်ပေါ်ပြန့်နှံ့မှုဟာနှစ်ဖက်အစိုးရတွေကတရားဝင်ထုတ်ပြန်တာမဟုတ်ဖ ೇನೆ သတင်းထွက်လာတာဟာထူးခြားချက်ဖြစ်တယ်လို့ပထမဆုံးပြောချင်ပါတယ်ဒုတိယချက်ကတော့အရှင်ပြောသလိုပဲဒီခီးစဉ်ဟာဒီလနှောင်းပိုင်းမှာဖြစ်မြောက်လာမယ်ဆိုရင်ဒါဟာရှီကျင်းပင်အနေနဲ့2013မှာတရုတ်နိုင်ငံကခေါင်းဆောင်ဖြစ်လာပြီးတဲ့နောက်မြန်မာနိုင်ငံကိုပထမဦးဆုံးအကြိမ်လာရောက်မဲ့ခီးစဉ်လည်းဖြစ်ပါလိမ့်မယ်။နောက်တစ်ချက်ကပြီးခဲ့တဲ့6နှစ်9နှစ်ကာလအတွင်းမှာရှီကျင်းပင်ကဒီအကြံနဲ့အရှိတောင်အာရှနိုင်ငံတွေအားလုံးကိုတွားရောက်ခဲ့ပြီးတော့မြန်မာနိုင်ငံကိုခြံထားခဲ့ပါတယ်။ဒီလိုဖြစ်ခဲ့ရတာတိကျတဲ့အကြောင်းရှိပါတယ်။မြန်မာနိုင်ငံရဲ့တရုတ်ဆန့်ကျင်ရေးခံစားမှုတွေကိုတရုတ်ကမြင်ထားတယ်။မြန်မာနိုင်ငံကလည်းအနောက်နိုင်ငံတွေနဲ့ဆက်ဆံရေးပြန်ကောင်းလာတော့ဥသိမ်းစီအစိုးရရဲ့အနောက်နိုင်ငံတွေဆိုင်ရာမဟာဗျူဟာကိုတရုတ်ဘက်ကနေပြီးတော့မေးခွန်းထုတ်နေတဲ့အချိန်ဖြစ်ပါလေ။ဒါကြောင့်အခုချိန်မှာရှီကျင်းပင်မြန်မာနိုင်ငံကိုတွားမဲ့ခီးစံဟာတရုတ်မြန်မာဆက်ဆံရေးအတွက်စာမျက်နှာအစ်စ်ဒါမှမဟုတ်ခေတ်စ်တစ်ခုကိုစတင်လိုက်တာလည်းဖြစ်ပါလေ။
ဒါပြင်အခုချိန်ကမြန်မာနိုင်ငံအတွက်နိုင်ငံတကာအသိုင်းအဝိုင်းမှာအတော်လေးအချင်းချင်းကြုံရတဲ့ကာလလို့ပြောရင်မှားမယ်မဟုတ်ပါဘူး။ဆိုတော့ဒီလိုအချိန်မျိုးမှာတရုတ်သမ္မတရှီကျင်းပင်လည်းလက်ပတ်တာဟာခွင့်အခါကောင်းတဲ့အချက်တရက်လို့စုံစမ်းရင်ရောရမှာခင်ဗျာ
။ It would be literally within a month of Aung San Suu Kyi's appearance at the ICJ in
Dhaka. ဒါဟာအုံဆန်းစုကြည်အနေနဲ့ The Hague မြို့က ICJ မှာတွားရောက်ထွက်ဆိုပြီးတလတိတိပြည့်ပြီးချိန်ဖြစ်တော့ဒီခရီးစဉ်ဟာတနိုင်ငံသွေးစည်းညီညွတ်မှုကိုအခိုင်အမာပြသလိုက်တာထောက်ခံမှုကိုအခိုင်အမာပြသလိုက်တာပါမြန်မာနိုင်ငံဟာနိုင်ငံတကာမှာအထူးချန်ဖြစ်နိုင်ခြင်းရှိပေမဲ့မိမိတို့တရုတ်နိုင်ငံကတော့မြန်မာအတွက်အခက်တွေ့ချိန်ကူညီတဲ့မိတ်ဆွေစစ်ဖြစ်တဲ့ဆိုတာကိုပြသလိုက်တာပဲဖြစ်ပါတယ်ဒါကြောင့်ဒီရှူတောင်းကကြည့်မယ်ဆိုရင်တရုတ်သမ္မတရဲ့ဒီခီးစဉ်ဟာမြန်မာနိုင်ငံအတွက်နိုင်ငံတကာအချင်းချင်းမှာတိတ်ထူးခြားအရေးပါတယ်လို့ကျွန်မထင်ပါတယ်
။နောက်ပြည်တွင်းရင်းနဲ့ပတ်သက်ပြီးကြည့်မယ်ဆိုရင်လည်းစီးရီးပဋိပက္ခတွေကြီးထွားလာနေခြင်းဖြစ်ပါတယ်။အထူးသဖြင့်ရခိုင်ပြည်နယ်မှာအေအေနဲ့ဖြစ်နေတဲ့ကိစ္စဟာအတော်လေးအချိန်လေးဆိုးလာနေပါတယ်။ဒီကိစ္စဟာအေအေကတရုတ်ရဲ့စီးပွားရေးစီမံကိန်းတွေကိုမနှောက်ယှက်သမျှကာလပတ်လုံးတိုက်တာလုပ်လို့တရုတ်ဘက်ကလွှတ်ပေးထားတယ်ဆိုပြီးတော့သုံးသပ်သူတို့လည်းရှိနေပါခင်ဗျာ။ဒီကိစ္စမှာရောအခုတရုတ်ကမနာလာရောက်တုံတစုံတရာဝင်ရောက်ဖြန့်ဖြည့်ပြနိုင်မဲ့အလားအလာတွေပေါ်ထွက်လာနိုင်တယ်လို့ယူဆနိုင်ပါပါခင်ဗျ
။ Well, I think first there's an exaggeration of China's role in terms of
ဒီမှာထင်မှာရောအေးအပေါ်မှာတရုတ်ရဲ့ထိန်းချုပ်နိုင်မှုနဲ့ပတ်သက်လို့နည်းနည်းချက်ကားထားလို့ထင်ပါတယ်။တကယ်တော့အေးဟာသူ့ကိုယ်ပိုင်မူဝါဒကိုစိတ်တိုင်းကျရေးဆွဲချမှတ်ပြီးတော့သူ့ဟာသူလှုပ်ရှားနေရလဲဖြစ်ပါတယ်။နောက်ပြီးတော့ရွှေလီမူဆယ်ကနေမန္တလေးထိဖောက်လုပ်ထားတဲ့တရုတ်ရဲ့ဆက်သွယ်ရေးလမ်းကြောင်းတစ်လျှောက်မှာအေအေဟာပြီးခဲ့တဲ့နေရာတွေတုန်းကတိုက်ခိုက်ခဲ့ရတယ်ရှိပါတယ်။တရုတ်မြန်မာစီးပွားရေးဇင်းကြံအတွက်အနောက်ရှက်တွေအများကြီးဖြစ်စေခဲ့တာပါ။ဒါကိုကြည့်နေဆိုရင်ရှင်ပြောတာတွေနဲ့ကွဲလဲနေပါတယ်။တရုတ်ကအေအေအပေါ်မှာထိန်းချုပ်နိုင်စွမ်းရှိရဆိုရင်ဒီတိုက်ခိုက်မှုတွေဘယ်ဖြစ်လာမှာမလဲ
။ Okay အဲ့တော့တရုတ်ဘက်ကပေါဝင်ပတ်သက်မှုမရှိဘူးလို့ဆိုရင်ဒီအေအေနဲ့ဖြစ်နေပဋိပက္ခအပေါ်မှာတရုတ်ရေးရာ
I think the Burmese population or the Burmese government is sometimes off.
မြန်မာပြည်သူတွေနဲ့မြန်မာဆိုရမကြခဏမင်းရုံနေတဲ့ကိစ္စတစ်ခုကတော့ပြည်ပအထောက်ပံ့မပါရင်းနဲ့တက်မော်က KIA ဒါမှမဟုတ် AA ဒါမှမဟုတ်မြောက်ပိုင်းမဟာမိတ်အဖွဲ့တို့ကိုပျောက်ကြားစစ်နဲ့အနိုင်တိုက်နိုင်တယ်လို့ယူဆထားတာပါဒါဟာအထင်နဲ့ကြိုးတဲ့ကိစ္စဖြစ်ပေမဲ့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးနဲ့ပြည်လဲတင်းမြေရေးဟာနောက်ဆုံးတနေ့မှာတော့ဓမ္မလူများစုနဲ့တိုင်းလာလူနည်းစုတို့အကြားမှာသာဖြစ်ပါလိမ့်မြန်မာနဲ့တရုတ်နှစ်နိုင်ငံပြည်လဲတင်းမြေရေးမဟုတ်ပါဘူ
းဒါပေမဲ့ဓမ္မဒီကွန်မြူနတီပါတီနဲ့ပတ်သက်တဲ့ကိစ္စမှာတော့တရုတ်ကသာကုလ6ပတ်မှုတွေကိုမရက်ဆိုင်နေဘူးဆိုရင်ဓမ္မဒီကွန်မြူနတီပါတီဟာထုံနှီးတော့မှာမဟုတ်ဘူးနဲ့တိုက်ပွဲတွေလည်းဆက်လက်ဖြစ်ကောင်းဖြစ်နေပါလိမ့်မယ်ဆိုတော့ဒီကိစ္စပြည်လဲဖို့အတွက်တေယုတ်ကလုပိခဲ့တယ်လို့ပြောရမှာပါဆိုတော့အခုအေအေကိစ္စမှာတော့ဘာကြောင့်တေယုတ်ကလုံမပြေနိုင်လဲခင်ဗျာ
Okay first off China's support of the Burmese Communist Party it happened in Cultural Revolution and during Cultural Revolution
ပထမဆုံးတဘာတီကွန်မြူနတီပါတီကိုတေယုတ်ကထောက်ခံအားပေးခဲ့တာကရင်းချင်းမှုတော်လိုင်းကာလတုန်းကဖြစ်ပါတယ်အဲ့ကာလတုန်းကတေယုတ်ဟာတော်လန်တော်နိုင်ငံသားရေးမူဝါဒ Revolutionary Foreign Policy ကိုချမှတ်ပြီးတော့တော်လိုင်းရေးကိုပြပတင်ပို့ရေးလုပ်ခဲ့တာပါအဲ့ဒီဝါဒကိုတရုတ်နိုင်ငံကအခုခါမှမကြင့်တော့ပါဘူး။ဒါကြောင့်အနေထားကလုံးဝခြားနားပါတယ်။ ဒုတိယချက်ကတရုတ်ထောက်ခံအားပေးမှုရပ်ဆိုင်းလိုက်တော့ဗမာပြည်ကွန်မြူနတီပါတီပြိုကွဲပြီးတော့အခုတရုတ်မြန်မာနယ်စပ်တလွားမှာတိုင်းရင်းသားအင်အားစုတွေကိုဖန်တီးလိုက်တာပဲဖြစ်ပါတယ်။ဆိုတော့တရုတ်ဟာဗမာပြည်ကွန်မြူနတီပါတီနဲ့ဒီတိုင်းရင်းသားအုပ်စုတွေပေါ်မှာထောက်ပံ့မှု1990အစောပိုင်းကလေးကရပ်ဆိုင်းခဲ့ပါပြီ။အဲ့ဒီမှာမြန်မာဆွေရဟာဒီတိုင်းရင်းသားအဖွဲ့အစည်းတွေနဲ့သဘောတူညီမှုရယူပြီးတော့ငင်းကြဲရေးလုံနိုင်ခဲ့ပါတယ်။တရုတ်ကူညီမပါတဲ့လုပ်ခဲ့တာပါ။ဒီနေရာမှာလူတွေယူဆကြတာကတော့တရုတ်မြှောက်ပေးလို့ဘာကပါကြီးထွားခဲ့တယ်။တရုတ်ကူညီရဆိုင်လိုက်တော့ဘာကပါကြာရှုံးသွားတယ်။အလားတူပဲအခုလည်းတရုတ်ကတိုင်းရင်းသားအုပ်စုတွေကိုထောက်ခံအားပေးနေတယ်လို့လူတွေကမှတ်ယူထားကြတာပါ။ဒီလိုပြောနိုင်ဖို့အထောက်အထားတွေရှာပြီးတော့အများကြီးသူတည်တနာလုပ်ဖို့လိုပါသေးတယ်။
ဆိုတော့အခုတေသမနာရဲ့ချင်းချင်းဟာဒီတိုင်းရင်းသားပြည်ပခါရဲ့ပြည်လေရေးအတွက်တစုံတရာအပြုသဘောဆောင်တဲ့လက္ခဏာဖြစ်လာနိုင်တဲ့ဆိုတဲ့သဘောမျိုးမတွေ့ရဘူးဆိုတော့တခြားမျိုးလင်းချက်တွေကဘာရှိနိုင်လဲဒီဥပက္ခကတော့မြန်မာနိုင်ငံထဲမှာစီးပွားရေးရင်းနှီးမြှုပ်နှံမှုတွေလုပ်နေကြတယ်ဆိုတော့သူတို့ရဲ့စီးပွားရေးစီမံကိန်းတွေဖြစ်တဲ့ CMEC လို့ခေါ်တဲ့တရုတ်မြန်မာစီးပွားရေးဇင်ဂျန်တို့အကြောက်ချူသူစီးပွားရေးဇုံကိစ္စတို့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆက်ဆက်ပြီးတွေ့ပါအောင်
I think a more interesting question is that what does China want from it? You just pointed out that
China ကတရုတ်ဘာလို့ကျင်းလဲဆိုတာကိုပို့ပြီးတော့စိတ်ဝင်စားဖို့ကောင်းတဲ့မေးခွန်းလို့ထင်ပါတယ်။ရှင်ပြောရင် CMEC လို့ခေါ်တဲ့တရုတ်မြန်မာစီးပွားရေးဇင်းကျန်တိဆောက်ရေးစီမံကိန်းတွေကစတင်နေပါပြီ။ရှင်ချင်းတွေလာရောက်လဲပဲချင်းမရှိတဲ့လွန်ခဲ့တဲ့10နှစ်အတာကာလအတွင်းမှာစတင်ခဲ့တာပါ။Now, Rohingya ပြည်သားနဲ့ပတ်သက်ပြီးတော့အခက်ကြုံနေတဲ့ကိစ္စမှလည်းထောက်ခံမှုကိုလည်းဒီသမတ်မလာရောက်ဖ ೇನೆ စတင်ပြသထားပြီးဖြစ်နေပါတယ်။ဒါကြောင့်အခုရှိချင်းပြည်ရဲ့ခီးစဉ်ဟာအပေါ်ရန်လူမြင်ကောင်းအောင်လုပ်တဲ့ symbolic သဘောသာဖြစ်တယ်လို့ကျွန်မပြောချင်ပါတယ်။တကယ်တော့နှစ်နိုင်ငံဆက်ဆံရေးလမ်းကြောင်းဟာအပြုသဘောနဲ့တည်ရှိနေတာဖြစ်ပါတယ်။ဒီစီမံကိန်းတွေပူးပေါင်းဆောင်ရွက်မှုတွေလည်းရှိနေနေပြီးဖြစ်ပါတယ်။ဒါကြောင့်ဒီခီးစဉ်ဟာနှစ်နိုင်ငံဆက်ဆံရေးမှာထိုးပေါက်ကျော်လွှားမှုbreakthrough တခုမဟုတ်ဖ ೇನೆ အပေါ်ယံတဘောစတိတဘော symbolic တာဖြစ်တယ်လို့ပြောချင်တာပ
ါဒီကြောက်ချူအထူးစီးပွားရေးဇုံနဲ့ပတ်သက်ပြီးအခြေအနေကတော့အပြုတ်ဘောဆက်လက်ဖြစ်ထွန်းနေတယ်အလုပ်ဖြစ်နေတယ်လို့ပြောနိုင်ပါရဲ့လားအဖေရှာတချို့လူတွေကသိဘဝင်မကြရဘူးဒီစီမံကိန်းနဲ့ပတ်သက်ပြီးတော့အထူးသဖြင့်ဒေသခံတွေရဲ့အထူးစီးပွားမပါဘူးလို့ညှဉ်းပန်းတယ်လို့ကြားနေရပါတယ်ဆိုတော့ဒီခေတ်ကြီးမှာဒီကတ္တနာတွေပြည်လေရောပွားသွားနိုင်ကြရောမတွေ့ဘူးခင်ဗျာ
Well in terms of the Jiaopu special economic zoneWe know that the
ဒီကိစ္စမှာကြောက်ချူရင်နဲ့စိတ်ကန်းစီမံကိန်းပမာဏကိုအများကြီးလျှော့ချဖို့သဘောတူထားကြပြီလို့သိရပါတယ်။ပထမအဆင့်မှာအကျိုးမျက်ရှိရယ်ဆိုရင်နောက်တစ်ဆင့်မှာဆက်လုပ်နေရမှာဖြစ်ပါတယ်။နောက်အထူးစီးပွားရေးဆောင်ဆက်မှုကဏ္ဍမှာတော့မြန်မာဘက်ကဘယ်လိုသတ်မှတ်ချက်တွေထားရှိလို့လဲဆိုတာကိုကြောက်ရမှာဖြစ်ပါတယ်။ကြောက်ချူရင်းနှီးမြှုပ်နှံရေးကိစ္စမှာတရုတ်စိတ်ဝင်စားမှုကတော့လုံးဝသိကြပါတယ်။ဒါဟာသူတို့အကျိုးစီးပွားကိစ္စပါ။ဒါပေမဲ့ဘယ်လိုသတ်မှတ်ချက်တွေနဲ့လုံးကြမလဲဆိုတာပါပဲ။
နောက်မပြီးမပြတ်ဖြစ်နေတဲ့ကိစ္စတခုပြောချင်ပါတယ်အဲ့ဒါတော့မြစ်ဆုံကိစ္စပါပဲတချို့ကသုံးသပ်ကြတယ်မြစ်ဆုံကိုတရုတ်ဘက်ကဆက်လက်လုပ်ခွင့်မရရင်တောင်မှဒီတောက်ဖြူစီမံကိန်းတို့စီးပွားရေးဇင်းညာနေသားတို့စတဲ့တခြားစီးပွားရေးရင်းနှီးမြှုပ်နှံမှုတွေအခွင့်အရေးရသွားပြီဖြစ်တဲ့အတွက်ကြောင့်မြစ်ဆုံကိစ္စကိုတရုတ်ကမင်းမီတောက်ကြောက်ဖြစ်သွားလိမ့်မယ်ကျင်းတ်သွားလိမ့်မယ်လို့တွက်ကြတာတွေရှိပါတယ်အဲ့ဒါဖြစ်နိုင်ပါသားကျွန်းဆန
် I would like to say that these projects are separate projects and they are not interlinked.
ဒီစီမံကိန်းတွေကတခြားစီမံကိန်းတွေဖြစ်ပါတယ်။တစ်ခုနဲ့တစ်ခုချိတ်ဆက်နေတာမဟုတ်ပါဘူး။တခြားစီမံကိန်းတွေကိုပေးထားပြီးဆိုတော့မြစ်ဆုံကိစ္စကိုတရုတ်တို့မေးပြောက်သွားလိမ့်မယ်လို့တော့ထင်တော့ဒီစီမံကိန်းတွေဟာတခြားတရုတ်ကုမ္ပဏီတွေကလုပ်နေတယ်လို့ပြောတင်ပါတယ်
။ဆိုတော့အထုပ်ပြောရရင်ဒီတရုတ်ကမ္ဘာရှိချင်းပြင်ရဲ့အခုဒီမြန်မာနိုင်ငံလာတဲ့ခီးစဉ်ဟာ symbolic လို့ပဲလုံးဝမှတ်ချက်ချမှာဆိုတဲ့သဘောပေါ့။စိတ်မထူးကြဘူးဆိုတဲ့သဘောလို့ပြောချင်ပါလား
။ Well, I think it is significant.In terms of the symbolic meaning
သူတို့ကခီးစဉ်လို့ထင်ပါတယ်ဒီ symbolic ကိုကျမပြောခဲ့တာကရှီကျင်းပင်က2009ဆက်ပြီးတော့မြန်မာနိုင်ငံကိုမလာရောက်ခဲ့တာပြီးတော့ဒါဟာသူ့ရဲ့အရှိတောင်အရှာခီးစဉ်ထဲမှာနောက်ဆုံးခီးစဉ်ဆိုတဲ့အချက်တွေကြောင့်ပဲဖြစ်ပါတယ်ဒီအချက်တွေကြောင့်ပဲထူးခြားတဲ့သဘောရှိပါတယ်ဒါမှလည်းဒီခီးစဉ်ကြောင့်နှစ်နိုင်ငံကြားစီမံကိန်းတွေအတွက်အောင်မြင်ကျော်လွှားမှုတစ်ခုခုဖြစ်လာပါမလားဆိုတာကိုတော့ဖြစ်လာမယ်လို့ကျမမထင်ပါဘူးရှင်